ယောဘသမဂ္ဂဖို့ EU ကရိန်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဖြင့်နောက်ထပ်ယူဝေးဆက်တမ်းပေးရမယ်လို့ယောဘကော်မရှင်ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒါဟာ2019ခုနှစ်အစောပိုင်းကထောက်ပံ့ကူညီမယ်လို့ကြေညာထားပြီးဖြစ်တဲ့ယူဝေး33တန်းပေါ်အပူဆောင်ပေးရတဲ့အကူအညီလည်းဖြစ်ပါတယ်။အဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကနိုင်ငံလူမှုအဖွဲ့အစည်းတွေနေရစုခွာရသူတွေဒုက္ခသည်တွေအသက်ရှင်ရည်ရွယ်အတွက်အကူအညီဖြစ်ရွယ်ပေးရတာဖြစ်တယ်လို့လည်းဆိုပါတယ်။ဒုက္ခတဲ့ချက်တဲ့စတင်ခဲ့ခြင်းကစလို့လူခဲ့တဲ့နှစ်အတွင်းEU ရဲ့အကူအညီဟာမရေတွက်နိုင်လောက်တဲ့လူသားတွေရဲ့ဘဝတွေကိုကယ်တင်ပေးခဲ့တဲ့အကြောင်းရောဂါဒုက္ခတဲ့တာမောင်များစွာဟာအသက်ရှင်ရတဲ့လူသားချင်းစာနာမှုအထောက်ပံ့တွေပေါ်မိခွန်လေးရတဲ့အကြောင်းအကူအညီပေးရတာတွေကိုမရစားနိုင်ကြောင်းဒီကိစ္စမှာပို့ဆောင်ပြတဲ့ကူညီဟာဘလောက်ပဲအချိန်ကြာပါစေ Ranger တွေဘက်ကဆက်လက်ရက်တည်နေလဲဆိုရယ် EU ရဲ့ရက်တည်ရဲ့ကိုပြတာတာဖြစ်ကြောင်း EU အနေနဲ့ Cassette ဘဇားနဲ့မြန်မာနိုင်ငံမှာကြာရှိနေတဲ့ဒုက္ခသည်တွေကိုရောလက်ခံထားရှိတဲ့အရှင်လူမှုအဖွဲ့အစည်းတွေကိုပါဆက်လက်ကူညီသွားမှာဖြစ်ကြောင်းတစ်ချိန်တည်းမှာပဲဒုက္ခသည်တွေမြန်မာနိုင်ငံကိုရည်ရှည်လုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိရှိပြန်လာနိုင်ရေးကိုလည်းဆက်လက်လှုံ့ဆော်သွားမှာဖြစ်ကြောင်း EU ရဲ့ဖိပကတ်စီမံခန့်ခွဲရေးကော်မရှင်နာမြင့်ကြီး Janice Lanasis ကပြောပါတယ်2019ခုနှစ်စက်တင်ဘာလကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်ပြေးခဲ့ရတဲ့ဒုက္ခသည်တွေ9400ကျော်အတွက် EU ဟာနှစ်နှစ်အတွင်းယူရိုတန်140ကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်ဒီဇင်ဘာလ29ရက်နေ့ကရူဂျာအရေးနဲ့ပတ်သက်ပြီးကျူးလွန်ခဲ့တဲ့အမှုအတွက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံပေါ်ပြည်တည်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ရမှာ Arkan Rohingya National Organization ARNO ကအဲ့ဒီဆုံးဖြတ်ချက်ကိုထောက်ခံကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရိုဂျာဆိုတဲ့အတုံးကိုလက်ခံခြင်းမရှိတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရာပြန်ရေးဆွေးနွေးဖို့အတွက်ဒီဇင်ဘာလတည်းအစိုးရကိုယ်စားလှယ်အဖွဲ့အစည်းကိုကောက်ဆက်ဘဇားကိုဆင်လုပ်ခဲ့ပြီးမြဲထူးခြားမှုတော့မရှိသေးပါဘူးခွေ။